Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ8ရက်လောက်ကြနေည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနိုင်ဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နိုင်ဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖို့မှာဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညဘက်သတင်းတွေကိုနန်းလောင်နဲ့အတူရှင်းပြပေးမှာဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်ဖြစ်အမေရိကန်သမ္မတ ထရမ့်ကတရားဝင်အတိအမှတ်ပြုလိုက်တဲ့နောက်ဘက်လဟမ်မြို့မှာတော့ပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေဒီကနေ့ထိတိုက်တွေ့ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုညာမွတ်စလင်တွေထွက်ပြေးတာဆက်ရှိနေတော့မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောလိုက်ပါတယ်။ Portugal နဲ့ Real Tide Simo Ronaldo ဟာ2018ခုနှစ်အတွက်ဥရောပအကောင်းဆုံးဘောလုံးသမားဆုကိုရရှိသွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့သမ္မတဦးထင်ကျော်ရှစ်သတင်းပတ်တဲ့ဂျပန်နိုင်ငံခီးစဉ်ကိုသွားဖို့ရှိတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
22 January ရက်စပြီးတော့လက်ခံလို့ရပြီပေါ့နော်။ဘာလို့နေလဲဆိုတော့အစင်းလေးဖြစ်ဖို့အတွက်ကိုဆောင်ရနေတယ်။စင်းလေးကဘာတွေဖြစ်မလဲဆိုတဲ့ခါကျတော့ reception site ကိုပထမဆုံးလုပ်နေတယ်။အဲ့ဒါလည်းပြီးမှ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြရေးပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါအပြင်ဒီကနေ့မနေ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခီးစဉ်တွင်မိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်မိသားစုရဲ့အခြေအနေစာတာတွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်ကိုကိုရရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံမြို့တော်ဖြစ်အမေရိကန်သမ္မတဒေါနယ်ထရမ့်ကတရားဝင်အတိအမှတ်ပြုလိုက်တဲ့အပေါ်မကျေနပ်ကြောင်းပြသဖို့ပါလက်စတိုင်းအုပ်စုတွေကအထွေထွေသပိတ်ဆင်နွှဲဖို့တိုက်တွန်းထားချိန်မှာပဲဘက်လဟမ်မြို့မှာဒီကနေ့ဆန္ဒပြပွဲမှာတော့ပါလက်စတိုင်းသားတွေကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကမျိုးရည်ဘုံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တဲ့ဝင်အတိမတ်ဖြစ်ပြီးအမေရိကန်တန်ယုံကိုလည်းပြောင်းရွှေ့ခြေစိုက်ဖို့ကြေညာခဲ့ပြီးနောက်မှာပဲဂျေရုဆလင်မှာအစ္စရေးကလုံခြုံရေးတွေတိုးမြင့်ချထားလိုက်တာပါ။အခုလိုတင်းမာမှုတွေကြောင့်လည်းရှိတဲ့အရင်နှုန်းကအခြေအနေမျိုးမှာဆိုရင်တော့ဂျေရုဆလင်မြို့ကတန်ပေါ်မောက်ဖျားကြောင်းလာရောက်သူတွေကိုအစ္စရေးကအသက်အရွယ်ပိုင်းချလိုက်ကန့်သတ်လို့ရှိတတ်ပါတယ်။ဒါမဲ့လည်းဘုရားကျောင်းမှာအနောက်ဆက်လုံးမဲ့အရေးလက္ခဏာမတွေ့ရတဲ့အတွက်အသက်ကန့်သတ်ချက်အမိန့်ထုတ်မှာမဟုတ်ကြောင်းအစ္စရေးရဲ့တပ်ဖွဲ့ပြောခွင့်ရမစ်ကီရိုဇန်ဖဲလ်ကပြောပါတယ်။ဒါမဲ့လည်းသုံးတရားအနောက်ဆက်ရှိလာမယ်ဆိုတော့ချက်ချင်းတုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသတိပေးထားပါတယ်။မွတ်စလင်တွေကဒီနေရာကို Noble Sanctuary လို့ခေါ်ပြီးတော့ဂျူးတွေကတော့ Temple Mount ဘုရားကျောင်းလို့ခေါ်တာဖြစ်ပါတယ်။သမ္မတ ထရမ့်ကဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အတိအမှတ်ပြုလိုက်တာနဲ့ပတ်သက်ပြီးအရှေ့လယ်ပိုင်းဒေသနဲ့မွတ်စလင်နိုင်ငံအများစုမွတ်စလင်အများစုနေတဲ့နိုင်ငံတွေမှာတောက်ကြနေကတော့ခန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်တန်ယုံရှိတယ်မှာလည်းလူတွေရာထောင်ချီပြီးတော့ခန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပြီးအမေရိကန်တန်ယုံကိုလည်းအဲဒီကိုပြောင်းရွှေ့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပို့ထိုးနေမှာကြေညာလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံခြားရေးဌာနကကမ္ဘာသွောင်းကအမေရိကန်တန်ယုံတွေကိုလုံခြုံရေးဆိုင်ရာတတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။ကမ္ဘာသွောင်းကအမေရိကန်တန်ယုံတွေမှာလုံခြုံရေးဆိုင်ရာအမြင့်ဆုံးတတိပေးချက်တွေထုတ်ပြန်ထားသလိုလုံခြုံရေးအခြေအနေအရဝန်ဆောင်မှုလုပ်ငန်းတွေကိုယာယီရပ်တန့်လိုက်တာမျိုးလည်းဖြစ်လာနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အဲဒီကာလအတွင်းအမေရိကန်တန်ယုံနဲ့ကောင်စစ်ဝန်ထမ်းတွေကအမေရိကန်ဝန်ဆောင်မှုတွေအသက်နိုင်ဆုံးလုပ်ပေးသွားမယ်လို့လည်းဆိုပါတယ်။ကမ္ဘာအရေးရကအမေရိကန်နိုင်ငံသားတွေကိုလည်းဒေတာရင်းအခြေအနေတွေကိုသတိထားပြီးတော့တန်ယုံတွေကောင်စစ်ဝန်ထမ်းတွေနဲ့အမြင့်အဆက်အသွယ်မပြတ်ဖို့တိုက်တွန်းထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနိုင်ငံရေးမတည်မငြိမ်ဖြစ်မှုတွေရုတ်တရက်ဖြစ်လျက်ရှိတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သတိနဲ့ခီးသွွာလာကြဖို့လည်းအဲဒီထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားလာနေတဲ့နေရာတွေဆိုပြီးတော့နိုင်ငံခြားရေးဌာနကဖော်ပြထားတဲ့အထက်မှာကြီးကျယ်တဲ့ပွဲလမ်းသဘင်တွေ၊ဟိုတယ်တွေ၊ပသာရေးနေရာတွေ၊ကျောင်းတွေ၊ပန်းချန်တွေ၊ဈေးဝယ်စင်တာတွေ၊လေဆိပ်တွေနဲ့လေယာဉ်တွေပါဝင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာရှေ့လာမဲ့သတင်းပတ်တွေအတွင်းမှာအခွန်ဖြတ်တောက်မှုနဲ့ဆိုင်တဲ့ဥပဒေတရက်ကိုလွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေအတည်ပြုပြထမ်းနိုင်ဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကမျှော်လင့်နေပါတယ်။သမ္မတထရမ့်နဲ့ Republican တွေအနေနဲ့အခွန်ပြုရင်ပြောင်းလဲရေးနဲ့ဆိုင်တဲ့ဥပဒေတရက်ပြထမ်းနိုင်ဖို့နီးလာပေမဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းနေတဲ့ကိစ္စကသူတို့အတွက်တော့နိုင်ငံရေးမှာကြီးမားတဲ့အဟန့်တားတစ်ခုအဖြစ်ဆက်ပြီးတော့ရှိနေပါတယ်။မကြာသေးခင်ကသမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးကြံပေးရာရှီဟောင်မိုက်ကယ်ဖလင်းနဲ့အထူးဆောင်ကမ်းစစ်ဆေးရေးမှူးရောဘတ်မူလာတို့ဂျာဝန်ခံသဘောတူညီချက်ကြောင့်အော်ရှန်နယ်တခွင်မှာအန်အော်တုံလုံးမှုတွေဖြစ်ပေါ်ခဲ့တဲ့အပြင်အနေဆုံးအဖြစ်တော့ဒီရုရှားဆောင်ကမ်းစစ်ဆေးမှုတွေပြီးဆုံးမှုအများကြီးလိုသေးတယ်ဆိုတော့ကိုညွှန်ပြနေပါတယ်။ တမထရမ့်ကသူဟာရွေးကောက်ပွဲတုန်းကပေးထားတဲ့ကတိတွေအတိုင်းတည်အောင်လုပ်နိုင်တဲ့သူဆိုတာကိုပြသဖို့နဲ့သူ့ရဲ့နိုင်ငံရေးအခြေခံပါစေဖို့အတွက်အခွန်စနစ်ပြုပြင်ပြောင်းလဲကိစ္စမှာအောင်ပွဲခံနိုင်ဖို့မျှော်လင့်နေပါတယ်တကယ်လို့အခွန်ဥတွေကိုပြဋ္ဌာန်းနိုင်ခဲ့မယ်ဆိုရင်လည်းအဲ့ဒီရဲ့အကျိုးဆက်တွေကိုခံစားဖို့ကတော့အနည်းဆုံးတစ်နှစ်လောက်ဆောင်အောင်မှာဖြစ်ပါတယ်ဒါမဲ့လည်းဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အများစုကမထောက်ခံဘူးလို့လူလူစစ်တမ်းတွေမှာတော့ဖော်ပြနေပါတယ်တမထရမ့်ကတော့အခွန်ဖြတ်တောက်လိုက်ခြင်းအပြင်စီးပွားရေးဖွံ့ဖြိုးတိုးတက်လာပြီးအလောက်ကံတွေလည်းပို့ပြီးတော့ဖန်တီးနိုင်မှာဖြစ်တယ်ဆိုပြီးအခိုင်အမာယုံကြည်နေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုသမ္မတဒေါ်နယ်ထရမ့်ပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်လိုက်တဲ့အပေါ် FBI ညွှန်ကြားရေးမှူးခရစ္စတိုဖာဝါရီက FBI ရဲ့ဝန်ထမ်းတွေဟာကမ္ဘာသွားမှာလေးစားမှုနဲ့တမောထားခံရတဲ့သူတွေဖြစ်တယ်လို့ကြတာရင်းနေမှာတုံ့ပြန်ပြောဆိုလိုက်ပါတယ် FBI ရဲ့ညွှန်ကြားရေးမှူးဟောင်း Jim Comey ဟာဌာနရဲ့ကုန်သတင်းတွေကိုကြားဆင်းအောင်လုပ်ပြီးတော့ဖျို့ဖျဲအခြေအနေနဲ့ခြံထားခဲ့တယ်လို့သမ္မတထရမ့်ကတင်းငွေနေမှာ Twitter စာမျက်နှာမှာရေးသားခဲ့တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီရှေ့မှာလာရောက်ထွက်ဆိုချိန်အတွင်းခရစ္စတိုဖာဝါရီကမှတ်ချက်ပေးပြောဆိုခဲ့တာပါFBI ငုံနှစ်တွင်နဲ့ချီအုပ်ချုပ်ပြီးတော့ Hillary Clinton အပေါ်စုံစမ်းစစ်ဆေးမှုတွေကိုရိုးရိုးသားသားမလုပ်ခဲ့တဲ့ Comey ဟာ FBI ကိုလည်းကုန်သိက္ခာကြောင်လုပ်ခဲ့တယ်လို့ဖြိုဖျက်ဖြစ်အောင်လုပ်ခဲ့တာသမိုင်းမှာအဆိုးဆုံးအခြေအနေဖြစ်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမဆိုရင်ရဖို့နဲ့ FBI ကိုကုန်သိက္ခာပြန်လုပ်ပေးမယ်လို့လည်းသမ္မတ Trump ကရေးသားခဲ့ပါတယ်။ Trump ရဲ့ Twitter ကနေရေးသားချက်ကိုဝရီကတိုက်ရိုက်တုံ့ပြန်တာမဟုတ်ပေမဲ့ FBI ရဲ့ဝန်ထမ်းတွေဟာအမေရိကန်နိုင်ငံသားတွေကိုအကြမ်းဖက်မှုနဲ့အခြားသောချင်းချောက်မှုတွေရန်ကလုကင်အောင်အစွမ်းကုန်လုပ်ကိုင်နေကြတယ်လို့အလေးနဲ့တုံ့ပြန်ပြောဆိုခဲ့တာပါ။ James Comeyကိုမေလမှာရထူးကဖယ်ရှားပြီးတော့ Warrigo Fabio FBI ညွန်ကြားရင်မဖြစ်တမရထရမ့်ကဩဂုတ်လမှာရွေးချယ်ခဲ့တာဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ32 kHz 9.35ဆိုင်လိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေတောက်ချာနေညာဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောညာမွတ်စလင်တွေထွက်ပြေးတာဆက်ရှိနေတုန်းပဲလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကြတဲ့ဝိနေမှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရင်းနိုင်ငံကြားသဘောတူထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုထွက်ပြေးတာကြီးဆက်ပြီးရှိနေတာပါဒါပေမဲ့ထွက်ပြေးသူရေတွက်ကတော့နည်းလာဖို့ရပါတယ်ဩဂတ်စ်လ25ရက်နေ့ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက် 63,500 ရှိသွားဖြစ်ပါတယ်ပြီးခဲ့တဲ့လကလူ3သိန်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလူ 1,500 ထွက်ပြေးသွားတယ်လို့ UNHCR ဘက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်အရေးပေါ်အခြေအနေဟာကမ္ဘာပေါ်မှာအလင်းမြန်ဆုံးကြီးထွားလာနေတဲ့ဒုက္ခသည်အကြက်တဲဖြစ်တယ်လို့ UNHCR ဒုတိယမဟာမင်းကြီး Kelly Clements ကပြောပါတယ်။ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရပ်ပြန်နိုင်ရေးအခြေအနေမျိုးမဟုတ်သေးပဲဒုက္ခသည်တွေဆက်ပြီးထွက်ပြေးနေကြတော့မယ်လို့လည်းဆိုပါတယ်။ဒုက္ခသည်အများစုဟာပြန်သွားဖို့အတွက်ဘာမှမရှိသလောက်ဖြစ်နေပြီးတော့သူတို့ရဲ့အိမ်တွေကြီးရွာတွေဖျက်ဆီးခံထားအကြောင်းလူမှုအဝန်းဝိုင်းတွေကြားနှဆိုင်တဲ့ခွဲပြားမှုတွေကိုလည်းပြေးလဲအောင်မဖြေရှင်းနိုင်သေးသလိုလူတွေသွားရေးလာရေးကလည်းတင့်တင့်ရောက်ပတ်အောင်မရှိသေးတဲ့အကြောင်းဒုတိယမဟာမင်းကြီးကပြောပါတယ်ဒုက္ခသည်တွေကိုနေရရင်းကိုပြန်ပို့မဲ့အစီအစဉ်ကိုနှစ်လအတွင်းစတင်ဖို့နဲ့နိုင်ငံခြားနိုဝင်ဘာ23ရက်နေ့ကသဘောတူထားပါတယ်ဒါပေမဲ့လည်းဒီလုပ်ငန်းဘယ်တော့ပြီးဆုံးမယ်ဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့ကမ္ဘောဒီးယားဒုက္ခသည်90ကိုဒီဇင်ဘာလမှာအမေရိကန်ကနေနေရပြန်ပို့မယ်ဆိုတာကမ္ဘောဒီးယားလူဝင်မှုကြီးကြပ်ရေးဖက်ကအတည်ပြုကြောင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဝါရှင်တန်တခြားဆိုင်အရှေ့တောင်အာရှအရင်အမြင့်ကာကွယ်ပေးဆိုင်ရာအဖွဲ့ SEARAC ကပုတ်ထူးနေမှာထုတ်ပြန်တဲ့ကြေညာချက်မှာတော့အဲ့ဒီဒုက္ခသည်တွေကိုနှစ်တုပ်ခွဲပြီးပြန်ပို့မယ်ပုံရှိပြီးပထမအတုပ်ကိုတော့ Christmas အားလိုက်ရမတိုင်ခင်ပြန်ပို့လိမ့်မယ်လို့ဖော်ပြထားပါတယ်။ဒုက္ခသည်တွေကိုမိသားစုနဲ့ခွဲပြီးတော့ပြန်ပို့မယ်ဒီလောက်ရကိုပြစ်တင်ရှုံ့ညားကြောင်းအားလိုက်ရမတိုင်ခင်ကလေးမှာပဲလူတွေကိုဒီလိုအတင်းကြပြန်ပို့မယ်အမေရိကန်နဲ့ကမ္ဘောဒီးယားအစိုးရရဲ့လုပ်ရဟာလုံးဝနှစ်သက်စရာမရှိဘူးလို့ဆရာအာခညွန်ကြားရင်မူခွင်းဒင်းကပြောပါတယ်ကမ္ဘောဒီးယားကခမာစစ်အာဏာရှင်ရဲ့တန်ကိုခံစားခဲ့ရသူတော်များများမှာ PTSD လို့ခေါ်တဲ့ပြင်းထန်တဲ့အာဏာချုပ်ရပြီးဆိုရင်ပူပေါင်းမှုလွန်ကဲလာတဲ့စိတ်ပိုင်းဆိုင်ရာရောဂါတွေခံစားကြသလိုအမေရိကန်တို့ရဲ့လူနေမှုဘဝပုံစံနဲ့လည်းတဟဆတာမဖြစ်ကြပါဘူးဒုက္ခသည်တွေဟာအမေရိကန်မှာဆက်ပြီးတော့ရုန်းကန်နေကြသလိုအဲ့ဒီလိုစိတ်ပိုင်းဆိုင်ရာရောဂါတွေကြောင့်ရန်စုမှုကျူးလွန်လာနိုင်တယ်လို့အမေရိကန်ဆိုင်ရာကမ္ဘောဒီးယားတမ်းမချွန်ပြောင်ယုံကပြောပါရဲ2018ခုနှစ်မှာကမ္ဘောဒီးယားဒုက္ခတွေနေရာထက်မနေနေရာရင်းပြောင်းဖို့မယ်လို့ဆရာရကကမန်ထားပါရဲ
ယောဘသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ကိစ္စအပေါ်မှာစီကံသမတ်ချက်ခြင်းနဲ့ပတ်သက်ပြီးတော့ဒီကနေ့သဘောတူညီမှုရခဲ့တယ်လို့ဗြိတိန်နဲ့ဥရောပသမဂ္ဂတို့ကထင်ကြပါတယ် Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆွေးနွေးမှုပထမအဆင့်မှာလုံလောက်တဲ့တိုးတက်မှုတွေရှိခဲ့တာကြောင့်အခုခါမှာကုန်သွယ်ရေးဆွေးနွေးမှုတွေကိုလှုပ်သွားတင်တယ်လို့ပတ်စောမျိုးမှာဗြိတိန်ဝန်ကြီးချုပ် Theresa May နဲ့အတူပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဥရောပကော်မရှင်ဥက္ကဋ္ဌ Jan Clock Juncker ကပြောကြားခဲ့ပါတယ်ဘရပ်ဆဲလ်မြို့မှာအခုသတင်းပတ်အကုန်တွေ့ဆုံကြတဲ့အခါမှာလဲဥရောပခေါင်းဆောင်တွေဟာဗြိတိန်နိုင်ငံရဲ့ဗန္ဓာရေးသဘောတူညီချက်နဲ့ဆိုင်တဲ့စည်းကမ်းချက်တွေအိုင်လန်နဲ့နယ်နိမိတ်အခြေအနေနဲ့ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့နေရာမှာထိခိုက်သွားတဲ့သူတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့သဘောတူညီမှုကိုထောက်ခံသွားမယ်လို့မျှော်လင့်ရပါတယ်။အိုင်လန်နဲ့နယ်နိမိတ်ကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂရဲ့တခုတည်းသောဈေးကွက်ရဲ့လုံထုံးလုံနည်းတွေနဲ့အညီဆက်လက်လှုပ်ဆောင်သွားမယ်လို့အဲ့ဒီသဘောတူညီချက်ထဲမှာပြောထားပါတယ်ဗြိတိန်ဝန်ကြီးချုပ် Theresa May ကတော့ဒီသဘောတူညီချက်ရဖို့အတွက်နှစ်ဖက်စလုံးအနေနဲ့လွယ်လွယ်ကူကူရခဲ့တာမဟုတ်ဘဲအားလုံးရဲ့အကျိုးစီးပွားအတွက်ခက်ခက်ခဲရယူခဲ့တဲ့သဘောတူညီမှုဖြစ်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအကြီးအကျယ်လောင်နေတဲ့တော်မီကြီးဟာမနေ့ကြာတာပဲနေ့အထိ၄ရက်ကြာလောင်ကျွမ်းနေဆဲဖြစ်ပြီးတော့ဆန်ဒီယာဂိုမြို့မြောက်ပိုင်းကိုအလင်းမြန်ကူးဆဲလာနေပါတယ်။ကြာတာပဲနေ့ညနေပိုင်းမှာတော့ Los Angeles မြို့မြောက်ပိုင်းကလူနေအိမ်တွေအပါအဝင်အဆောက်အအုံပေါင်း439လုံးမီထဲပတ်သွားတယ်လို့မိသက်အရာရှိတွေကပြောပါတယ်။စန်တာအာနာမြို့ဘက်ကတိုက်လာတဲ့လေပြင်းတွေကြောင့်မီးညွတ်မီးတောက်တွေပိုအားကောင်းလာတယ်လို့ Los Angeles ကနေ Pacific ကမ်းခြေတစ်ချက်ကန်ချီတလျှောက်ဆန်နာပါဘရာကောင်းနီအထိတော်မီလောင်ကျွမ်းနေတာဖြစ်ပါတယ်။ကယ်လီဖိုးနီးယားရဲ့၆တွေးတဲ့သဲကန်နာရနဲ့အလွန်အမင်း၆တွေးထိုင်းမိုင်းနေတဲ့အခြေအနေတွေကြောင့်တော်မီတွေသတင်းကလေးတွေဆက်ပြီးလောင်ကျွမ်းနေမယ်လို့ခမရကြောင်းကယ်လီဖိုးနီးယားမိသက်ဌာနကပြောပါရယ်။တနာရီ145ကီလိုမီတာနှုန်းနဲ့တိုက်နေတဲ့လေပြင်းတွေကလည်းတောက်ကြနေခင်မိုင်းအထိဆက်တိုက်နေမယ်လို့ခမရကြောင်း Los Angeles County မိသက်ဌာနအကြီးအကဲ Dallin Osby ကပြောဆိုသလိုအန္တရာယ်ရှိလို့ဘေးလွတ်ရာပျောက်ရှိဖို့သတိပေးလိုက်တာနဲ့ချက်ချင်းထွက်ပေါ်နိုင်အောင်လည်းအစ်စ်တင့်ပြင်ဆင်ထားကြဖို့သတိပေးသွားပါရယ်။
2019ခုနှစ်ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လန်ဒေါ့စ်ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်ဆင်မှုခရစ္စတီယာနိုရော်နောဒိုကရသွားပါတယ်ရော်နောဒိုကဘာစလိုနာတိုက်ဆင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်ဆင်မှုနေမာတို့ကိုကြောက်ဖြတ်ပြီးတော့ဥရောပအကောင်းဆုံးဘောလုံးသမားဆုဒီရွှေဘောလုံးဆုကိုရသွားတာပါဒါဟာရော်နောဒိုအတွက်တော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ရွှေဘောလုံးဆုကို၅ချိန်မြောက်ရတာဖြစ်ပြီးတော့အခုလိုရလိုက်တဲ့အတွက်သူဟာမက်ဆီရထားတဲ့စံချိန်နဲ့လည်းတူသွားပါတယ်ဒါပြင်ရော်နောဒိုကဒီဆုကိုပြီးခဲ့တဲ့၅နှစ်အတွင်း၄ချိန်မြောက်ရလိုက်တာလည်းဖြစ်ပါတယ်ရော်နောဒိုကတော့သူဟာတမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့သူ့ပြီးတဲ့နောက်မှာပြောပါတယ်ရော်နောဒိုဟာပြီးခဲ့တဲ့ဘောလုံးရာသီကရီယယ်မက်ဒရစ်အသင်းကိုစပိန်လာလီဂါဖလားအပြင်ဥရောပချန်ပီယံလိဂ်ဖလားလည်းရအောင်စွမ်းဆောင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့တွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးတင်ဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်ကဒုက္ခသည်တွေအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်နေရပြင်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေချိန်မှာပဲဒုက္ခသည်တွေကိုမကြာခင်စတင်လက်ခံနိုင်ဖို့မျှော်လင့်ကြောင်းမြန်မာအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းမှာခက်ခဲတဲ့အခြေအနေတွေကြောင့်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ကိုဆက်လက်ထွက်ပြေးလိုသူတွေလည်းရှိနေသေးပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားရမယ့်စုမှုကဆက်ပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကနေသတင်းတပတ်ကိုလူပေါင်း 1,500 နှုန်းလောက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်ဒုက္ခသည်တွေနေရပြန်ဖို့လက်တလောမှာဖြစ်နိုင်မလားလို့ကုလသမဂ္ဂကတန်လျာရှိနေပေမဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းပြီးပြန်လည်နေရာချထားရေးအမြန်ဆုံးဆောင်ရွက်ဖို့စီစဉ်နေတဲ့အကြောင်းပြောဆိုခဲ့တာပါဒုက္ခသည်တွေကိုအစောဆုံးနှစ်လအတွင်းပြန်လည်လက်ခံနိုင်ဖို့မျှော်လင့်ထားကြောင်းလည်းရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။နှစ်နိုင်ငံသဘောတူစာချုပ်လုပ်ထားတယ်။စာချုပ်တိုင်းကတော့23ရက်17လကစာချုပ်ထုတ်တယ်။အဲဒါကြောင့်နှစ်လအတွင်းမှာပြည်내လက်ခံမှာဆိုတော့ 22nd January ကစပြီးတော့လက်ခံလို့ရပြီပေါ့နော်။ဘာလို့နေလဲဆိုတော့အစင်းလေးဖြစ်ဖို့အတွက်ကိုဆောင်ရွက်နေတယ်။စင်းလေးကဘာတွေဖြစ်မလဲဆိုတဲ့ခါကျတော့ reception site ကိုပထမဆုံးလုပ်နေတယ်။အဲဒါလည်းပြီးမှာပဲဒီတော့အတွင်းမှာအချိန်မီပြီးမယ် reception site ပေါ့ဒါကလက်ခံရေးစခန်း။အဲ့မှာအကြိုက်ထားရလဲမဟုတ်ဘူး။ရဲတော့မို့နှစ်ရက်ပေါ့နော်အဲ့မှာတိရနဲ့ဒီလှဖို့ခေါင်းဆိုတဲ့ဂျားစခန်းရှိတယ် drop in center လို့ပဲသုံးတယ် temporary place လို့ပဲသုံးတယ်အဲ့ဒါအကြာကြီးထားမှလည်းမဟုတ်ဘူးဒါကတော့တောင်ပြိုလက်ဝဲနဲ့ငခုရဘက်ကဝင်မှာဒီလားဆိုငခုရခုံးလားဆိုတောင်ပြိုလက်ဝဲအဲ့ဒါကြောင့်ဝင်မဲ့နေရာတွေနဲ့အနည်းဆုံးမှပြန်ထောက်ဖို့ဆိုပြီးအခုစီစဉ်နေ
တယ်နိုင်ငံအစိုးရတွေကစီစဉ်နေပြီမဲ့ရခိုင်ပြည်နယ်ကလက်ရှိအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရပြန်နိုင်မဲ့အခြေအနေမျိုးမဟုတ်သေးတဲ့အတွက်ဒုက္ခသည်တွေကဆက်ပြီးထွက် ပြေးနေကြတော့မယ်လို့လဲ UNHCR ရဲ့ဒုတိယမဟာမင်းကြီးကပြောပါတယ်ဒီပေါ်မှာရခိုင်ပြည်နယ်တွင်နေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်အဓိကကတော့လုံခြုံရေးနောက်သွားလာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအပါအဝင်နေထိုင်လုပ်ကိုင်စားသောက်မှုအရန်အခက်ခဲဖြစ်လာနေတဲ့အတွက်အခုလိုဆက်ထွက်ခွာနေကြတာလို့ရခိုင်ပြည်နယ်မောင်နှောဒေသခံမြို့တကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တို့ဖြစ်တဲ့ကိုလာထွန်းကအခုလိုပြောပြပါတယ
်လူတွေကဒီဘက်မှာအတော်လာတွေလည်းအခုတိကျန်သက်တာတယ်ပြီးတော့အလို့အခိုင်လည်းမရှိရဘူးလူတွေမှာစားဝတ်နေလည်းတော်တော်လေးဒုက္ခရနေရတယ်ပြီးတော့ဆံမရပိုင်းအစစအရာရာပေါ့လူတွေကဘာတကူမှအဆင်ပြေရမို့နောက်ပြီးတော့ NVC ကိစ္စတူနဲ့အစိုးရကလည်းအဲ့ဒါအထင်အရမှလုပ်နေတယ်လူတွေကလည်းအဲ့ဒီကဲကူမယူရှင်ဘူးလက်မခံရှင်ဘူးသူတို့လူတွေကမျက်လုံးရှဲနေပြီးတော့ဟိုဘက်ပဲသွားဖို့ဆုံးပြေနေကြတာဒီတပည့်နှစ်ပါးအတွင်းကျတော့နည်းနည်းအေးနေတယ်ဒီမှာအရင်တုန်းကတော့ပန်းလာပဲအရင်ကလာရင်ကဟာဒီရောဆိုတဲ့ပြီးတော့နောက်တရားကနေအယောက်20ကျော်ကျော်ပန်းတယ်ပန်းပြီးတော့သူတို့အမှုဆွေးတာကအာစာနဲ့ပတ်သက်တဲ့ဆန်းနေမှုရှိရဆိုပြီးတော့တွက်လာတွေကခံတက်ထားုံပဲပြီးတော့အလို့အခိုင်တွေကလည်းအရင်လူမရှိကြဘူးပြီးတော့ဒီမှာရွာတွေကလည်းတိရှင်ရမှုစုစုပေါင်းရွာတော်မှာဟို15ရွာလောက်ပဲရှင်နေတာသူတို့လူတွေမှာအလို့အခိုင်လည်းမရှိကြဘူးပြီးတော့မျောလင်းရှက်မရှိကြဘူးပေါ့စင်ရုံလက်တကယ်ရှိတယ်ပြီးတော့ပုဂ္ဂလိကစင်ရုံတွေပါလည်းမရှိဘူးပုဂ္ဂလိကဆရာဝန်လည်းမရှိဘူးဆိုတော့အဲ့လိုဆက်မရေးနဲ့ဟိုပစ်ပတ်တက်လာရင်အရင်ကူကိုပဲအားကိုးနေရတယ
်အခုလိုရိုဟင်ဂျာမွတ်စလင်တွေဆက်လက်ထွက်ပြေးနေကြတဲ့အခြေအနေပေါ်မှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအဓိကဥဆောင်စီစဉ်နေသူတူဖြစ်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအကြမ်းဖက်မှုတွေမရှိတော့တယ်လို့မြမပတ်ချန်းကနေတွန်းထုတ်နေတာလည်းမရှိပါဘူးလို့အခုလိုပြောပါတယ
်ဒီကဘာမှမဖြစ်ဘူးဒီဘက်မှာနေတော့ဟိုဘက်မှာလည်းကြောက်နေတယ်ဆိုပြီးအဲ့လိုပဲဆက်ဖြစ်နေတာလားအဲ့ဒီသဘောမျိုးပေါ့ဘာဖြစ်လို့ဆိုတော့ဒီမှာစားနေခါလဲအကုန်လုံးပြည့်စုံပြီးနေတာပဲလေအဲ့ဒါကြောင့်မလို့အကြောင်းတစ်ခုခုဘာဖြစ်နေတာလဲပေါ့နော်သူတို့ဟိုဘတ်တိုမျိုးဆွဲခေါ်နေတာလားတွန်းလွတ်တာတော့မရှိဘူးဒီဘက်ကတွန်းတာမရှိဘူး push ရမရှိဘူးပူးလို့များဖြစ်တလားပေါ့ဟိုဘက်ကရောဘာအတွက်ကိုဘယ်လိုလုပ်နေလဲမသိဘူးဒါပေမဲ့အခုရဲ့ပိုင်းကြီးကတော့တော်တော်နေရောပါပြီပြန်ထွက်တာလေ
ပြန်လေလက်ခံနေရချထားရေးနှစ်လအတွင်းစတင်မှုနှစ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကသဘောတူထားခဲ့တာဖြစ်ပြီးလာမယ့် January လနောက်ဆုံးပတ်အတွင်းမှာတော့ဒုက္ခသည်တွေကိုတရားဝင်လက်ခံနိုင်ခြင်းရှိတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်အခုလိုဘင်္ဂလားဒေ့ဘက်ချမ်းကမွတ်စလင်တွေကိုပြန်လေလက်ခံဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်အတွင်းမှာပဲဘေးလူရောကိုထွက်ပြေးသွားကြရတယ်ရခိုင်တိုင်းရင်းသားတွေပါဝင်ဟိန္ဒူဘာသာဝင်တွေမျိုးသက်ခမီးစားတဲ့အခြားဌာနတိုင်းရင်းသားတွေလည်းပြန်လည်နေရာချထားရေးကျစ်လက်အရာစီမံကိန်းတွေတိဆောက်ပေးနိုင်ရေးစီစဉ်ပေးနေတဲ့အကြောင်းလူငယ်ပြန်ဝင်ကြီးကပြောပါတယ်
မစမတင်ပြခဲ့တာဖြစ်ပါတယ်တဆက်ထမှာပဲဒီကနေ့မနေ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေတာဖုန်ဖြိုးရေးခီးစဉ်တွင်အန်းကနေစစ်တွေလာမြေပုံမြွတ်နယ်ရောချောင်းတရာအနီးမှာဝန်ကြီးချုပ်ရင်နှင်းဖြတ်တန်းပြီးတဲ့နောက်မိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဝန်ကြီးချုပ်ရင်နှင်းဖြတ်တန်းပြီးတနင်္လာလောက်ကြာမှာပေါက်ကွဲတာဖြစ်ပေမဲ့တမတော်ရင်နှင်းဖြတ်တန်းချိန်မှာပေါက်ကွဲတာကြောင့်တမတော်သားတချို့ထိခိုက်ဒဏ်ရာရှိခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရသူကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူးနဲ့အစိုးရအဖွဲ့ဝင်တချို့ဟာဂွန်းတန်တွဲတောင်ကုန်းဒေသဖွံ့ဖြိုးရေးခီးစဉ်ကအပြန်ဒီကနေ့မနေ့ရန်ကုန်စစ်တွေကာလန်တိုင်းအန်းကနေစစ်တွေအလာမြေပုံမြို့နယ်အတွင်းဖြတ်တန်းချိန်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာဝန်ကြီးချုပ်ရင်တန်းဖြတ်တန်းပြီးနောက်ပေါက်ကွဲခဲ့တာဖြစ်ကြောင်းဝန်ကြီးချုပ်ရဲ့ကိုရီးယားရှိဦးကျော်ခင်ကပြောပါတယ်ဝန်ကြီး
ချုပ်ရင်လည်းတော်တော်များများဘုံပေါက်တာကမင်းကျေကတော့ဆရာလုံးမြင့်နေစေပေါ့လေဒီရလေကိုရောချောင်းတက္ကနာမှာရောချောင်းတက္ကနာမှာဆိုတော့မိုင်းတိုင်းလေးဆင်ရလို့ပြောတယ်။ဦးနာရီတစ်ခေလာရွေးချိန်မှာပဲဆို
ဘုံပေါက်ကွဲမှုဟာဝင်ကြီးချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်နိုင်ကြောင်းလည်းဦးကျော်ခင်ကပြောပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝင်ကြီးဦးမင်းအောင်က
ကျွန်တော်ကဝင်ကြီးချုပ်နဲ့အတူတူလာပေမဲ့ကျွန်တော်ကအမ်းမှကြံခဲ့တယ်အမကတော့ဟိုဟာစီမံနဲ့ကျေးလက်လုပ်ငန်းတွေဟိုနည်းနည်းစစ်စစ်ကိုကြံခဲ့တာအဲသူတို့ကမနေ့အစူ6နာရီထွက်သွားတော့သူတို့မင်းများနာလောက်ရောက်တဲ့အချိန်ပေါ်သူတို့မိုင်30ကျော်လောက်ဟိုဝေးသွားတဲ့အချိန်တနာရီလောက်အချိန်ရောက်ွာပြီးတော့ဟိုသူတို့နောက်မှာအဲမိုင်းပေါက်တယ်တော့သိရတယ်နော
်မိုင်းပေါက်ကွဲတာဟာတက်မတော်ရင်တန်းဖြတ်တန်းစဉ်ပေါက်ကွဲတာဖြစ်ကြောင်းလဲဦးမင်းအောင်ကအခုလိုဆက်ပြောပါတယ
်တက်မတော်သားတွေမြင်နာလို့သိပါတယ်တမ်တို့ကဒစီရမှန်ကွဲပြီးတော့အဲတမ်တို့က၄ယောက်လောက်ထိခိုက်တိုင်ရတယ်လို့ဆို
တယ်တမ်တော်ရင်၄ဆင်းဖြတ်သွားစဉ်တတိယမြောက်ကားကိုစွဲမိုင်းနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဘုံပေါက်ကွဲပြီးတဲ့နောက်တမ်တော်ရဲတပ်ဖွဲ့နဲ့မြို့နယ်အာဏာပိုင်တွေဟာအခင်းဖြစ်ပွားရာကိုတွားရောက်ရှင်းလင်းခဲ့ပါတယ် let the deacon, potonaimu chin ego, miniambo, pine yetapuego, setue gabime, setuelo mia gababu. The cantine windy joha, conian nigga, amuma, nya epi, diganimene sobanga, toqua gayama, nigin and I lama, situ mu, sayo kebari. Dila conian nigale, mia umune, yangon situ gala, mind I amba, titit donet, titit don, mizon de ja, dandada alma, lello mind bone alone to ishipi, demrone, yetapuega, shinning gayabari. Bigate, sitting balane, knowing bala, doing ale, yangon situ galama, bogwemu, nichin, chipua gayabari. A cool now song that came moon at Batabi, but do lechessura, Matia be met. The kind be near Dremma, EIS Eco, Muslim Lendagai and Puene, E. Eco, the kind Lendagai and Tapuri, Lushanida, Shippi, Lorose Maro, Chimbi near Blawa di Dama, E. Tapuene, Sua Damroja, Tabori, Chibuani Bade.
Gumuzo drink people get a washing. မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်၅သိန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်တွေရဲ့နေရေးထိုင်ရေးအခြေအနေအကြတဲတွေဟာပြီးခဲ့တဲ့လပိုင်းအတွင်းပိုပြီးဆိုးလာတယ်လို့လည်းပြောဆိုနေပါတယ်။မလေးရှားနိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့နှစ်ပိုင်းတွေကတည်းကရောက်ရှိခဲ့ပြီးနယူးယောက်ပြည်နယ်ဆီရာကော့စ်မှာနေထိုင်တဲ င်ကထူးခြားတဲ့ဇာတ်လမ်းတော့မဟုတ်ပါဘူးမိသားစုအတွက်တင်္ဂါတယ်ဖြစ်လှုပ်လှုပ်ကြရင်ရဲတွေရိုက်နေတာကိုခင်ရလေးရှိတယ်လို့ပြောပြပါတယ်တခါကဆိုသူ့ကိုယ်သူတည်ပြီးလို့တော့ထင်ခဲ့တယ်လို့ပြောပြပါတယ
်
မြမအစိုးရကကျွန်တော်ကိုအတန်မွေးဝမ်းကြောင်းအတွက်အလုပ်လုပ်ခွင့်မပေးပါဘူးမိသားစုအတွက်စားရေးတောင်ရေးအခက်အခဲကြုံရပါတယ်ကျွန်တော်မှအမေရဲ့ညီမလေးရဲ့ရှိပါတယ်ဆက်နေလို့မရတော့တဲ့အတွက်ဘင်္ဂလားဒေ့ရှ်ကနေမလေးရှားကိုထွက်ပြေးခဲ့တာပ
ါအဓိကကတော့ကလေးတွေရဲ့ရှေ့ရေးပညာရေးအတွက်လို့ကိစမ်ကပြောပါတယ
်ဖေဘာမမေ
ညီမပြားကလေးတွေအားလုံးဒီပါစားအလကားတင်နိုင်ပေမဲ့ကျွန်တော်တို့ရူဟင်ဂျာတွေတော့တင်ခွင့်မရပါဘူး
ဒီလိုတင်ခွင့်မရတဲ့အတွက်ရိုဟင်ဂျာ90ရာခိုင်နှုန်းနီးပါးပြည်ညာမတကြဘူးလို့ဆိုပါတယ်။မြန်မာအစိုးရကရိုဟင်ဂျာဆိုတာမရှိဘူးလို့ညင်းဆိုရင်သူတို့ဟာပြပဝင်လာတဲ့ဘင်္ဂလီတွေအဖြစ်သာသတ်မှတ်ထားတာပါ။မြန်မာစစ်တပ်ဟာရိုဟင်ဂျာမိန်းကလေးတွေအမျိုးသမီးတွေကိုအာဓမ္မပြုကျင့်ခဲ့တယ်။နောက်သူတို့နေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့လည်းကစ်စင်ကပြောပါတယ်။ဒီလိုဒုက္ခတွေတွေပေါ်လူအခွင့်ရေးချိုးဖောက်မှုတွေကျူးလွန်တယ်ဆိုပြီးလူအခွင့်ရေးအဖွဲ့တွေလည်းမတန်မျိုးစုံနဲ့ဆွဆွဲပေမဲ့မြန်မာအစိုးရဘက်ကတော့ဒီလိုဆွဆွဲချက်တွေမဟုတ်မမှန်တဲ့အကြောင်းအမြဲတစေညှင်းဆို့ထားတာပါ။ကစ်စမ်ကတော့သူဘင်္ဂလားဒေ့ရှ်ကနေမလေးရှားကိုထွက်ပြေးလာပေမဲ့ကလေးတွေစာတင်ဖို့အခက်အခဲရှိတာကြောင့်နိုင်ငံတကာဒုက္ခတွေဖြစ်လျှောက်ထားခဲ့တာလို့ဆိုပါတယ
်။
ကျွန်တော်ကလေးတွေပညာတတ်ကြီးတွေဖြစ်စေချင်ပါတယ်။တယောက်ကိုဆရာဝန်တယောက်ကိုကြောင်းเสียဖျားသခင်ရဲ့အလိုအရကျွန်တော်ငွေရှာရပါလိမ့်မယ
်ကက်ဆမ်မြက်ကလေးတွေဟာကျောင်းမှာပညာထူးကျွန်းသူတွေပါဩဂုတ်လအတွင်းရိုဟင်ဂျာအကြမ်းဖက်သူတွေကမြန်မာလုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်ပြီးမြန်မာတပ်မတော်ဘက်ကနေမြင်ရှင်းလင်းရေးတွေလှုပ်တဲ့အချိန်နောက်ဆက်တွဲအခြေအနေတွေကိုလည်းသိထားကြပါတယ်ကက်သလစ်ဒုက္ခသည်စောင့်ရှောက်ကူညီရေးအဖွဲ့ကဖီလီစီယာကက်ထရီဂွန်ကတော့စီရာကော့စ်ကိုဒုက္ခသည်တွေရောက်လာဂါဇာကကြောက်ရွံ့စိုးရိမ်စိတ်တွေရှိပေမဲ့အချိန်ကြာလာတာနဲ့အမြယုံကြည်မှုတွေပိုရလာတယ်လို့ပြောပါတယ
်
မြန်မာပြည်မှာလည်းသူတို့ကိုပစ်ပယ်ထားကြတာလက်မခံကြဘူးခံကောင်းကျင်တော့ဒီမှာမွတ်စလင်အတိုင်းဝိုင်းရှိတော့သူတို့ကိုကြိုးဆိုကြတယ်ရေပုံရအားဖြင့်တော့ဒီကိုရောက်လာတဲ့မြန်မာတွေလည်းသူတို့ကိုကြိုးဆိုကြပါတယ
်ကက်ဆမ်ကတော့သူမိသားစုအမေရိကန်ပြည်ထောင်စုမှာအမြဲနေထိုင်ခွင့် green card ရထားတဲ့အကြောင်းပြောပြပါရယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်မှာကြံခဲ့တဲ့မိသားစုဝင်တွေကိုတတိယတဲ့အကြောင်းနဲ့အမြဲတစေဆုတောင်းနေတယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုမှာအလုပ်လုပ်ရက်တီခွင့်ရပြီဆိုတာနဲ့မိသားစုအတွက်ရက်တီရုံးကန်ရတာလည်းကက်ဆမ်အတွက်လွယ်ကူလှတာတော့မဟုတ်ပါဘူး။အလုပ်၃ခုလုပ်ရင်မကြာခင်ကပဲကားလေးတစ်စင်းဝယ်လိုက်တဲ့အတွက်အလုပ်သွားတာကတော့ပိုအဆင်ပြေတယ်လို့သူကပြောပါရယ်ရှင်။ဒီဝေမြန်မာပိုင်းစောက်ကြနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သမ္မတဦးထင်ကျော်ဂျပန်နိုင်ငံကိုတွားရောက်မယ့်အကြောင်းကိုတင်ပြပေးပါမယ်ရှင်။ ตำราอุทิงจอชิดรินปัดเทตัวยาวเมจปันนังคีเซนตัวยิ่งขยันยิ่งเนปัดเดลุมีมาสุยากะสังเวียนนิราเรโกทักขันมูปุยาลาอ๋อจะเป็นสุยาตาวงชิดรินเนสุนีเล่เมลุจะเป็นนังเกมาชิดเอมีมาอี้ลูชาดูริกะมีอลินิจาวาเรตำราอุทิงจอฮาดีซิมบาสันเนียกันเนสังเวียนเนที
โดยเฉพาะมาเจ็บป่าเมื่อกว่าล้านสัญญาจะมาเยี่ยนลากันกูเตียวผู้จะเป็นนักงานตัวเกี่ยวมือเป็นโฮเดมาที่จะมาล่าสัญญาในสังเวียนที่เจ็บป่าเมื่อลูดารายจะมาอีสังเช่าหมู่คันซากุนสัญญาญีลากันUAC โฟรัมกูเตียวผู้ตำรวจอุทิศจอจะเป็นนักงานกูชี้จี้ขี่ตัวยาวมาพิบาร์เลยจะเป็นวันนี้เจ้าเชิญสู่อาบีเอไปจ้าเจียUAC จำมาอีนี่ละกันกูเตียวผู้เนี่ยนั่นเองสั้นๆยิ่งเด่นบ่มาจามีกาลาด้วยจะเป็นงั้นกูเตียวเว้นชี้จี้ขี้เสียงเพี้ยจำมาอุทิศจอตัวยาวมาพิเดลุมีมาสุยากะแต่เดินทุกอย่างทาวาเลยที่ขี้เสียงฮะจำมาพี่ตาวงท่านสาวนิงาสาบีจำมาอุทิศจอเย่ปัตมาอุดมจะเป็นงั้นขี้เสียงเพี้ยบาร์เลยUAC
จะมาอีเนี่ยอาจจะอีวันนี้ทนายกันดีมาจ่ายดีมีกามาอันนี้จะอยู่ตัวเลยยุ่งยากมุ่งเจ้าของเจ้าดามยังห่างกับเจ้าว่าเลยเพราะจะเป็นงานเราจะนั่งดูคุณยี่เกเรไปหนึ่งยี่สิบบาทเลยแต่ที่เดียวเสี่ยงเสี่ยงในอัพเกรดเลือกได้เลยจะเป็นคุณยี่เนี่ยเราเสี่ยงเสี่ยงที่เข้าสู่เลยตัวคุณยี่ยี่สิบบาทที่เราดีนับไปคุณยี่มุ่งเจ้าเชื่อว่าเราล้านละสี่บาทเนาะสำหรับอีกที่เราจะเป็นงานเรา
เส้นอะไรสิเกเรคุณยี่เส้นอะไรสิจ๊อทับอยู่คุณยี่ดูคนอะไรสิเลยใช่ไหมอากูกล่าวหาอยากให้พี่เนี่ยยี่เนี่ยเป็นลูกมีมาสุยากูคุณลุงมันก็อเมริกันเนี่ยน้องหนึ่งอันนี้ก็พี่เดินเว็บแอนพีอาร์พีนี่เจนเล็บใช่ปะเลยแต่เจ้าตัวมันอุทิศจอยดีจะเป็นขี้เสมาอยากให้ยี่เนี่ยเป็นลูกจะเป็นยังไงเท่าขันมูปุยาลาอ๋อสุนุยมูเรศีลานั่นเลยลูกตัวเกี่ยวมือกับจะเป็นยังไงยี่ลีลาดูอุจจจอสุกะต้องตาปะเลย
ทำไมอุทิศจอยอะไรมาเลยมีอยู่อาบินเนี่ยตัวนี้จะสายเนี่ยเดี๋ยวที่อยากให้ยีนอ่ะปามาดูจังที่มาเลยเพราะฉะนั้นเราเด็กกว่าเรามาที่อยากให้ยีนอ่ะปฏิบัติโอ้งจะเจ็บชีวิตเราจะพันนี่เนี่ยเลยแต่ละปฏิบัติเราคุกุระทุกข์ปวดเจ้ามาเลยเช่นเนี่ยส่วนบุปผาเนี่ยพ่อเนี่ยตอนนั้นเช้าก็เป็นเรื่องเนี่ยประมาณจะมาดีทวีตัวเรื่องดีมุสเนี่ยเป็นลาวุกิสาวก่อนเดี๋ยวผมให้สิ่งนี้เลยยังรู้การเดินออกมาสุดเลยข้าจะรอ
ที่เช่นนั้นเป็นตัวที่เราทำเราเต็มโจก้าเราตั้งใจที่จะช่วยนิวาบีสุดเลยฮัลโหลตัวมันจะเจอที่สวรรค์ยี่มันเองด้วยยี่นิมิวนามูเดลูกบุสีอาร์ตันนี่เด็กจะเป็นกลุ่มลีรีฮาและด้วยมาเทนเดลเอายี่นิมิวนามบุมาลายาวในดีราจาวแต่เมื่ออุทิศจอยขี้เส้นด้วยจะเป็นยี่นิมิวนามูเดมีอันนั้นลายาวบุกโอสุนุยในเดลูกอุจจจอสุกะมีมาเลย
แต่ว่าเบียร์เล็กที่ชีนีดีอยากจะเป็นคอมมูนิตี้ก็จะได้วุ่นวายลูกค้าบุนอกจากจะต้องวุ่นวายลูกค้าบุสวันนี้เราต้องส่งเนื้อยูซาบาร์เลยปีเจอร์แต่ยังไม่เป็นเราค่ะแต่ประมาณที่ก็พอจะพอว่าคอมมูนิตี้ที่เกิดที่ต้องยอมรับอะไรเลยยอมรับที่จะมาที่จะเป็นคอมมูนิตี้เนสยินดีกับน้ำมันเดือดลูกค้าด้วยที่โคราชยูซูนีรามยูชีนีดีจะเป็นเราลูกค้าด้วยที่อย่างนี้เนี่ย
ทำไมอุทิศจอยอะไรขามาที่ว่ากิสาโอเดวิญญาณสิ่งรู้อะไรเนี่ยช่วยดีมาดีกิสาบาร์เลยแต่ก็ว่าลงดูแลจะมาสุดเลยสมบูรณ์เนี่ยเชื่อถือไม่ได้ทำไมอุทิศจอยเตยเอาเมื่อUAC นี่ลากันมารอดูดารายจะมาอีสังเช่าหมู่คันซากุนยาจีเมื่อเป็นลูกเล่าชามมือมือเดียวสองตัวจะมาเลสุดเลยสมเช่าจะมีชานัยบุสุนุยจะไม่ลูกนี่ลากันดาวน์ชีดูดีกันจีน่าทับบาร์เลย UAC尼拉干过，一百二十四的耶，孙女婆呢？第三马拉是那一年嘛，三天马皮比，第三马拉是东马罗，五年前那当完西族的呢，转接比亚西的孙女家妈妈，第三马拉是那一年讲耶，陪家大的南岸广场的孙女家妈皮比，第三马拉是俺爷陪你马罗，一百二十四的他们孙女家不西巴嘞，第三马拉是那一年过UAC的皮，古拉他们家家，那场是那库尼家傻逼。
ตั้งมาเกิดอะไรขึ้นมาคุณยังไม่ยอมเต็มปากเกิดอะไรเช่นวิวเอ็มยามาบ้านซีซั่นกูสั่งเลยทุลุ่มปีนี้มาเลยวิวเอ็กซ์ทุลุ่มเนี่ยซีซั่นนี้เป็นเดลุ่มเพื่อนเจมปีจารุปีปูรุ่มเลยตัวราชินุน่าสินุ่มเลยเจดีชินุ่มตั้งอยู่เลยส่วนดอกวิวเอ็มอีเมลเลยซะเบอร์มิสแอทวิวเอ็มนิวส์ดอทคอมมาสายด้าปีปูนั่งจ้าวเลยเช่น
ပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်ထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင
်တဘာဝတက်မတူတဲ့တတ်ထူနှမျိုးကြားမှာလျှက်စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကျော်လေးတွေကတုံတုံသွားတဲ့အခါကျတော့ပထမဆုံးသူတို့ထင်ခဲ့တာကတော
့ဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြပါမယ်ကရင်တိုင်းရင်းသူဒေါက်တာစင်ဒီယာမောင်ဟာရှီလီလုံဒီမိုကရေစီအရေးတော်ပုံကြီးကြောင့်ထမ်းမြမနေစမဲဆောက်မျိုးကိုရောက်ရှိလာခဲ့ပြီးမြေတော်စေခန်းကိုလူနာကရင်အနေငယ်နဲ့စတင်ဖွင့်လှစ်ခဲ့ရမှာအခုဆိုရင်ဒီစေခန်းဟာမြမတိုင်းရင်းဒုက္ခသည်တွေရွှေပြောင်းအလုပ်သမားတွေနဲ့မိဘမဲ့ကလေးသူငယ်တွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးရဌာနကြီးဖြစ်လာခဲ့ပါပြီသူရဲ့ကုလိုရိုးရှင်းတဲ့စေတနာနဲ့အများကောင်းကျိုးအတွက်မဆုံးမနစ်ဆောင်ရွက်ပေးမှုကြောင့်ဒေါက်တာစင်ဒီယာမောင်ဟာနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာစုတော်များများလဲချင်းမြင့်ချင်းခံခဲ့ရပါတယ်ဒီဇင်ဘာလ6ရက်နေ့ကအသက်58နှစ်ပြည့်ခဲ့တဲ့ဒေါက်တာစင်ဒီယာမောင်အနေနဲ့ထိုင်းမြန်မာနယ်စပ်မှာ28နှစ်ကြာသူဖြတ်သန်းခဲ့တဲ့ဘဝကိုဘလို့ပြင်ပြောင်းသုံးသပ်ထားတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်
Achieve my final goal. And I come back even stronger. Siamma, the President here, who December 6th, and I said, she's going to be so happy birthday, ba. Siamma, the Tanguya Shisei Shiku, no? Democracy, Yero Bungi, now by Tanguya Shisei, Ugunima, Tanguya Maneza, Middle Sigango, Yavla, Bido, Samjangji, Messolution, I said, she's name, and he said, she's name, the guy, the Tanguya Maneza, go, Yawni Dabano, Dorolile, Jada, Bilu, Suyabam.ဆီယမ်အထွက်လာစားတော့ဆီယမ်မြန်မာနိုင်ငံကိုပြန်သွားရမယ်လို့ပြောလင်းခဲ့ပါလားရှင
်ကျွန်တော်တို့ဒီရှေ့ရှေ့ရှေ့ခုနဲ့ထွက်လာတော့ဒါအလုံးပေါ့နော်ဒီကျန်းမာအပအဝင်အကြောင်းပြုကြောင်းသားတွေရောဒီမြန်မာရှိနေတဲ့မြန်ဆက်ဒုက္ခတွေပါဝင်ပေါ့နော်ဒါကတော့ဒီရှေ့ရှေ့ရှေ့ရဲ့ချင်းချိုင်မကြခင်၃၆လအတွင်းမှာဒီကိစ္စအပြောင်းလဲပြီးရှိကြပြီးတော့ဒီဒုက္ခတွေရောဒီဆရာရတဲ့ကျောင်းသားတွေရောနာရပီပြန်ရှုပြောင်းလို့တွေ့ရပေါ့နော်ခုအင်ကိုရအိုးလုံးလုံးချီချောချီချလက်ချပြန်နိုင်ကြမယ်ပေါ့နော်ဒီကောင်းမွန်ကိုတက်လာပြီးတော့နော်ဒီအလုံးတွေဝင်တော့ဒီနိုင်ငံတော်ဒီပွားတွေပြန်လည်တခြားရေးအတွက်အလုံးကလည်းမင်းချက်ရှိနေရပါတော့
ခုလိုမျိုးလေးကျရှိခဲ့ပြီမယ်လို့လေခုဆိုဆီယမ်မဒီမေရိုစကန်ရောက်တာ28နှစ်ရှိသွားပြီဆိုတဲ့ခါကျတော့ဆီယမ်မဘယ်လိုပြန်လဲတုံးတက်ပါလဲဆီယမ်မ
တော့တုံးတက်ချက်နေနဲ့ပြောမှဆိုရင်တော့ငါကကိုရရှိရဆရာချပြီးတော့ကျွန်တော်တို့ဒီငါကတိကတက်မရေးလုပ်ငန်းနေပါတော့ဒီငါကတခြားလုံးကထပ်လက်မအောင်လာပြည့်တက်မအောင်ပေါ့နော်ကျွန်မရေးပြည့်ရမယ်ဆက်ရှောက်နေနေပြည့်တယ်ဒီလိုတော့ကိုယ်နဲ့လည်းဖြစ်တယ်ဆိုရေးထားတယ်တော့ဒီဒီတစ်ခါလေးပေါ့နော်ဒါအဲ့ဒီကိုရှိနေတဲ့အကြောင်းရှင်ရှင်တူတူရဲ့ရွှေပြောင်းနေထိုင်မှုတွေသူတို့ရှင်တော့ဒီလောက်ကိုင်ခွင့်ရစေဖြစ်စေလက်ချုပ်ပေးရစေဆိုရှင်ပြောင်းနေထိုင်မှုတွေရှိကြတယ်တစ်ချိန်တည်းမှာလည်းတရားရင်သားတွေရှိတဲ့တရားတွေမှာများရှိပါလေဒီဒီကခါရရှိတဲ့အကြောင်းတော့ဒီမှာထိုင်နိုင်ငံထဲမှာဒီခုလူကြတဲ့ဒုက္ခတွေဖြစ်နေနေကြတာရောဒီပြည်ရဲ့ဒုက္ခတွေရောဆက်ရှိနေကြတာရဲ့နောက်ပိုင်းမှာတော့ဒီရှုပြလေးတွေပုံတော့များလာတဲ့ပုံမှာဒီကျွန်တော်တို့နေဆက်ကြတာမှာကျွန်မရဲ့ဆက်ရှိမှုနည်းနည်းဒီပြည်ရဲ့ဒုက္ခတွေရဲ့ဆက်နေတွေပို့ပြီးတော့
ဆရာမကူပြောခဲ့သလိုပေါ့နော်ဆရာမရေလှုပ်ဆောင်ချက်တွေတာဝန်တွေကလည်းတော်တော်လေးကိုကြီးမားလာပါတယ်ဒါကြောင့်မလို့ဆရာမကိုအာရှရဲ့မတ်သက်ထရီဇာနောက်တစ်ခုကအာရှတိုင်မှာနိုဘယ်ညဉ့်ရည်ဆုလို့ခေါ်တဲ့ရီမန်မက်ဆီဆီဆုအစသဖြင့်ပေါ့နော်ချီးမြှင့်ခြင်းခံရတာလေးဂုဏ်ယူပါတယ်ဆရာမအဲ့တော့ဆရာမအနေနဲ့ပေါ့နော်အခုလိုနှစ်ဆက်ရှင်နှစ်ကြာဒီနေဆက်မှာဆရာမပြောတဲ့ဆရာမတ
ဆီယမ်မာနီနဲ့ဘယ်လိုအကြံပေးချင်ပါလဲဆီယမ်မာ
လူချင်းချင်းမလို့နိုင်ငံရဲ့အခြေအနေဆိုရင်တော့ဒီဒီကိနော်ကျွန်တော်တို့နိုင်ငံတော်ဒီဆင်းရဲလုံးနဲ့ပြည်သူခါရီကြားထဲမှာခလေးတွေတော်တော်များများကြီးထွားလာကြတာတဲ့ကြောင်းလူချင်းတွေရောခလေးတွေရောပေါ့နော်ဒီစိတ်တိုက်ဆိုင်ရာပြဿနာတွေကတော့အလုံးရှိနေတယ်ဆိုတော့လူချင်းတွေအနေနဲ့ကတော့ဒီကနေ့ဖြစ်စီကျမရဲ့ဝန်ထမ်းတွေဖြစ်စီကျောင်းဆရာမတွေဖြစ်စီဒါညာစုရဲ့ကျောင်းကနေမှာဆောင်ရနေတာရှိတယ်လို့ကိုလုံးကောင်ပိုင်ဆိုင်ရတယ်မှာပဲဆောက်ပူတာဝန်တွေကိုပူရရှိလာနိုင်တဲ့အမျိုးသမီးတွေလည်းပူကြောပြေးလာရတယ်အခုကောင်မှာတော့ကလေးနဲ့အမျိုးသမီးနဲ့တော်တော်ပေါင်းဝင်ခြင်းနဲ့ပြည်သက်ခါစားသူဖြစ်တဲ့အားလုံးကဆက်နေကြတယ်ရှိတဲ့ကြောင့်ဒီအမျိုးသမီးတွေရဲ့ကိုယ့်ရဲ့တာဝန်နဲ့ခံတာပူကြောပြေးပြန်တယ်လို့ကျွန်တော်ယုံကြည်ရတယ်အဲဒီကြေးစနာထောက်ထားမှုဆိုင်ရာဒီစီဒီစားဒီမှာဖြစ်စီမဖြစ်တဲ့ဆိုင်ရာရဲ့ဆိုင်ရာပြန်လဲထူထောင်မှုဒီတော့ပြည်သက်ခါဖြစ်ရှိနေလေဟောဒီပြန်လဲထူထောင်မှုတဲ့ဒီအတဲဒီပြညာတက်ပြညာတွေကိုစသဖြင့်မအားလုံးမှာဖြစ်ကြည့်ကြည့်ရှိရတဲ့ကြောင့်ကျွန်တော်နိုင်ငံမှာမိမိအင်အားစုဒီရဲ့ကောင်းဝင်ဖို့တော့ပို့တော့ဒီမှာလာအောင်ပေါ့နော်ကုက္ကန္တကုက္ကန္တအလိုက်ထူခြင်းတော့ဆောက်ကုက္ကန္တရှိကိုပို့တော့ကောင်းဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ပြန်လဲထူထောင်ရင်းလဲပြညာရေးအတွက်အများကြီးထောက်ပံ့ဖြစ်ပါတယ
်အပစင်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆရာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်စစ်ကိုပြုပြောင်းမှုသတင်းပတ်အနည်းငယ်ပဲကျွန်မတို့ရယ်ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်နေတဲ့အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382နာနာငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူဆူပါတယ်ရှင်။တိုင်းလေလိုင်းဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေအခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အမေရိကန်လွှတ်တော်ကခရစ်စမတ်တစ်ပင်မိထွန်းပွဲဆန်နာရွေရဲ့ရန်ပုံငွေနှင်းရှော့စီပွဲလော်အန်ဂျလိစ်မှာရုပ်ရှင်ပြလိုက်တဲ့ဆောက်လုပ်နေတာနဲ့ဒုက္ခသည်တွေကိုအလုတ်ပေးတဲ့စားတောက်ဆိုင်စားတဲ့အကြောင်းတွေကိုကိုအောင်တင်ဆက်ထားပါတယ်ရှင်
ခရစ်မတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအင်ဂျီရောမှာအမျိုးသားခရစ်စမတ်တစ်ပင်မိထွန်းညီပွဲကျင်းပသလိုပင်မလွတ်တော်အဆောက်အဦအနောက်ဖက်မြခင်ပြည်မှာလည်းလူလူရဲ့တစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်စမတ်တစ်ပင်ကိုဒီဇင်ဘာ6ရက်နေ့ညနေကမိထွန်းညီခဲ့ကြပါတယ်။ညနေ9နာရီမှာခရစ်စမတ်တစ်ပင်မိထွန်းညီတဲ့ခန္ဓာစတင်ကျင်းပတာဖြစ်ပြီးအောက်လွတ်တော်ဥက္ကဋ္ဌဘောဘရိုင်ယန်လည်းတက်ရောက်ပါတယ်
။5 4 3 2 1Today!
အခုနှစ်အတွက်ခရစ်စမတ်တစ်ပင်ကိုမွန်တာနာပြည်နယ်အနောက်မြောက်ဘက်ကခုတနိုင်အမျိုးသားတစ်တော်ဥယျာဉ်ကနေပို့ဆောင်ပေးခဲ့တာဖြစ်ပြီးနိုဝင်ဘာ10ရက်နေ့ကခုန်လှည့်ခဲ့တာပါ။အဲဒီနောက်တော့အမေရိကန်ပြည်အောင်စုတဝမ်းထရက်ကားနဲ့ဖြတ်ပြီးမြို့တော်ဝါရှင်တန် DC ကိုပို့ဆောင်ပေးခဲ့ပါတယ်။ပေးရှိစင်နီးပါအမြင်ရှိတဲ့ခရစ်စမတ်တစ်ပင်ဟာနိုဝင်ဘာလ28ရက်နေ့မှာဝါရှင်တန် DC ကိုရောက်လာပြီးလန်ကီမှာသတင်းနှစ်ပတ်ခွဲကြာမြင့်ခဲ့ပါတယ်။ခရစ်စမတ်တစ်ပင်မှာစွန့်ရင်အသုံးပြုမှုနည်းပါးတဲ့မီးလုံလေးတွေတက်ဆင်ထားပြီး2018ခုနှစ်ဇန်နဝါရီ1ရက်နေ့ထိတိုင်အောင်ညနေစီးစာချိန်ကနေည7နာရီအထိနေ့စဉ်မီးထွန်းညှိသွားမှာပခရစ်မတ်ယာဒီကာလဖြစ်တာကြောင့်ခရစ်မတ်ဖိုးဖိုးကြီးဆန်တာကလော့စ်ကိုနေရာတကာမှာတွေ့မြင်လာပါပြီ။ကလင်ငယ်တွေကိုလိုရာစုပေးဖို့ကုန်တိုက်တွေဖခင်ကျောင်းတွေမှာစောင့်ကြုံနေကြတဲ့ဆန်တာတွေကိုတွေ့နိုင်တယ်လို့။ရောင်စုံအလှဆင်မီထွန်ပွဲတွေနောက်အားကစားပွဲတွေမှာဆိုရင်လဲဆန်တာတွေကိုတွေ့လာရပါပြီ။မကြသေးခင်ရက်ပိုင်းအတွင်း မင်းပြည်နယ်အနောက်ပိုင်းကမြူရီမြို့ကလေးမှာကျင်းပတဲ့နှင်းလျှော်စည်းပွဲမှာဆိုရင်လေစင်တာ160လောက်ပါဝင်ခဲ့ပါတယ
်3 2 1 go
စန်ဒီရီဘာပွဲတော်အတွက်စင်တာရီဟာတောင်ကောင်းပေါ်ကနေနှင်းလျှော်စည်းခဲ့ကြတာဖြစ်ပြီး18ချိန်မြောက်ကျင်းပလာတာလည်းဖြစ်ပါတယ်ဒီပွဲကရတဲ့ရန်မုံငွေတွေကိုတော့ဒေတာရင်းကပရာဟိတအဖွဲ့တွေကလူဒန်းသွားမှာပါဘော့စတန်မြို့ကနေလာတဲ့အသက်50အရွယ်စင်တာတူဖြစ်သူယဲလနာဝက်ကဒီနှင်းလျှော်စည်းပွဲဟာသူ့ရဲ့အားလည်းရဲ့ယာတီအဆပွဲတော်ဖြစ်တယ်လို့ပြောရတယ်။သူဟာရုရှားနိုင်ငံမှာတုန်းကနှင်းလျှော်စည်းသမားတူဖြစ်ပြီးအခုအခါမှာစီးပွားရေးအကြံပေးတူဖြစ်ပါတယ်။ရုရှားမှာဆိုရင်ခရစ်မတ်ပွဲမဆင်နွှဲဘဲနှစ်သက်ကူးပွဲတွေသာဆင်နွှဲပါတယ်။ဒီမှာအခုလိုပွဲတော်ကျင်းပတော့နှင်းလျှော်စည်းယာတီအတွက်အဆစီးပြပြီးစန်တာလိုဝစ်လွတ်လွတ်လပ်လပ်နဲ့လူငယ်တယောက်လိုလှုပ်ခွင့်ရတဲ့အတွက်အင်မတန်ပျော်ရွှင်ရပါတယ်လို့သူကပြောပါတယ်ဒီပွဲတော်မှာပါဝင်သူတွေဟာစန်တာဝစ်ဆောင်အပြင်မုတ်စင်ငွေအဖြူခေါင်းဆောင်အုတ်ထုပ်အနီးတွေကိုလည်းဆောင်းအောင်မှာဖြစ်ပြီး $15အနည်းဆုံးလှူဒန်းရပါတယ်အွန်လိုင်းကနေတဆင့်ပါဝင်တဲ့သူတွေစီရင်သွင်းရတာဖြစ်ပြီး10မိနစ်အတွင်းမှာပါဝင်နိုင်တဲ့သူအရေအတွက်ပြေးသွားခဲ့တယ်လို့ပွဲတော်ကျင်းပရေးအဖွဲ့ပြောခွင့်ရဒါစီလမ်ဘတ်ကပြောပါတယ်တနေ့တက်တနေ့လူကြိုက်များလာတဲ့ဒီနှင်းလျှော်စီးပွဲတော်မှာဒေါ်လာ2500အထိအလူငွေရရှိခဲ့ပါတယ်လော့စ်အိန်ဂျလိစ်ကိုလာရောက်လည်ပတ်သူတော်တော်များများကဟောလီဝုဒ်ရုပ်ရှင်တွေကသမိုင်းဝင်နေရာတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေကိုလိုက်လံကြည့်ရှုလေရှိပါတယ်ဩစကာရုပ်ရှင်ထူးခြားစွာပေးတဲ့ Dolby ကင်မရာကိုလည်းတွားရောက်လည်ပတ်ကြပါတယ်အခုခါမှာတော့အိမ်နေရာနဲ့မလန်းမကန်းမှာဒေသခံတွေနဲ့လာရောက်လည်ပတ်သူတွေတောက်တနေတဲ့ပြရိုက်ဆောက်လုပ်နေပြီဖြစ်ပြီးအလူရှင်တွေရုပ်ရှင်ထုတ်လုပ်သူတွေကလည်းတိဆောက်ဆဲပြရိုက်ကိုတွားရောက်ကြည့်ရှုပြီးကြီးကြပ်နေပါတယ်1920လောက်တုန်းကထင်ရှားတဲ့ရုပ်ရှင်သရုပ်ဆောင်တွေဖြစ်တဲ့ Douglas Fairbanks, Mary Pickford နဲ့တခြား Hollywood အကျော်မော်တွေကရုပ်ရှင်သမိုင်းကြောင်းကိုဖော်ကျူးထားတဲ့ပြရိုက်ရှိတဲ့ဆိုပြီးတော့အကြံပေးထားတာပါနေ့တော်ကြပြီးမှပြတဲ့ဆောက်ဖြစ်တဲ့အကြောင်းပြတဲ့ညွှန်ကြားရေးမှူး Kerry Brower ကအခုလိုရှင်းပြပါရယ
် And it just didn't happen
အကြောင်းတစ်ခုမဟုတ်တစ်ခုနဲ့ဒီလောက်ကြာသွားတာပါနောက်ဆုံးတော့ဒီဝန်းကျင်မှာပဲကျွန်တော်တို့စောင့်နေပါပြီ2019ကြာရင်ပြတဲ့ဖွင့်လှစ်နိုင်မှာဖြစ်ပြီး Los Angeles မှာရှိတဲ့ပြတဲ့တစ်ခုနောက်ဆုံးတော့ရှိလာပါပြီ
ဒေါ်လာ388သန်းတန်ပြတဲ့မှာလူ1000ဆန့်ခန်းမတစ်ခုပါဝင်ပြီးရုပ်ရှင်ရိုက်ကူးတင်ဆက်ပုံတမိုင်းကြောင်းအစစ်စစ်နဲ့ဤပညာရေးပြောင်းလဲလာပုံကိုပြသမှာပါဒါအပြင် Wizard of Oz လို့ဂန်ဝင်ရုပ်ရှင်တွေကဝစ်ဆုံတွေကိုလည်းပြသထားမှာပါ Brower က
As you're moving through it, it'll be like a journey.
ဖြည့်သွားသလိုနောက်တစ်ခုပြီးတစ်ခုဘာတွေတွေ့ရမလဲဆိုတာကိုမျှော်လင့်ရသလိုမျိုးပါ။တခါတလေလည်းအတိတ်ကိုပြန်ရောက်သွားသလိုခံစားစေရမှာဖြစ်ပြီးအဲ့ဒီခေတ်ကိုလေးလာနိုင်မှာပါ
။ဒီပြတဲ့ဆောက်ပြီးရင်တော့အလဲပက်ခီးသွားရရဲ့ဆန္ဒတွေပြေဝသွားမယ်လို့Los Angeles မြို့တော်ဝန် Eric Grassetti ကပြောပါတယ
် And I think they wander around wondering where they can experience
ခုလိုရုပ်ရှင်သမိုင်းကြောင်းကိုစုံစုံလင်လင်လေးလာလို့ရမယ့်နေရာဗမာရှိမလဲဆိုတာကိုခီးသွားတွေကသိကျင်နေတာပါအခုတော့ရှိလာတော့မှာပ
ါဒီပြတဲ့ဟာရုပ်ရှင်လုပ်ငန်းအတွက်အထောက်အကူဖြစ်လာစေသလိုမြို့အတွက်ထင်ရှားတဲ့အထိတ်အမှတ်အဆောက်အဦးလည်းဖြစ်လာမှာပါခင်ဗျာဘရုတ်ကလင်းက Red Hook အရာမှာရှိတဲ့ Emma's Torch ဆိုတဲ့စားတောက်ဆိုင်မှာသတင်းပတ်ကုံရပိုင်းတွေမှာဆိုရင်လူကြိုက်များတဲ့မနေ့နေ့နေ့လယ်စာပေါင်းစားတဲ့ branch ရောင်းချပေးပါတယ်ဘရုတ်ကလင်းမှာအဲ့လိုဆိုင်တွေများပေမဲ့လည်း Emma's Torch ဆိုင်မှာရောင်းချတဲ့အစားအစာတွေကိုတော့ဝန်ထမ်းတွေဖြစ်တဲ့ဒုက္ခသည်တွေလူကုန်ကူးသူတွေလက်ကလွတ်မြောက်လာသူတွေကပြင်ဆင်ပေးတာပါလို့စားတောက်ဆိုင်ပိုင်ရှင်ဖြစ်တဲ့ Kerry Brody ကပြောပါတယ်
There are depths of knowledge and experience.
ငငကိုနောက်မှရောက်လာသူတွေအနေနဲ့အလုတ်ကြိုင်မြများဆက်စားရွေးချယ်ခွင့်မရှိပါဘူး။ဒါပေမဲ့လည်းအမေရိကန်လူမှုတိုင်းဝိုင်းအတွက်အသုံးဝင်တဲ့သူတို့တွေရဲ့အတွေ့အကြုံ၊သိမြင်မှုနဲ့ယဉ်ကျေးမှုစတာတွေကိုအသုံးချလို့ရမယ့်နည်းလမ်းတွေရှိပါတယ်။ဒါကြောင့်အကြံရပြီးတော့အဲ့ဒါကတော့အားလုံးလက်ခံတဲ့အစားအသောက်နဲ့ပတ်သက်ပြီးလုပ်ဖို့ပါ။
အရင်ကမျိုးသမီးခွင့်ရေးလှူရှားသူတူဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံသူကလော်ဒိုင်းဟာ2014ခုနှစ်အတွင်းသူဟာအမေရိကမှာနိုင်ငံရေးခေါ်လုံခွင့်ရခဲ့ပါတယ်။အဲဒီနောက်နိုင်ငံတကာလူခွင့်ရေးအဖွဲ့ရဲ့အစီအစဉ်နဲ့အချက်ပြုတ်သဏ္ဍာန်တက်ရောက်သူဟာ
It's a good family.
ဒီသားစုတွေလိုပါပဲ။သူတို့ကတကယ်ကိုအသေးစိတ်တင်ကြားပြသပေးပါတယ်။တခုခုနားမလည်ဘူးဆိုရင်လည်းအချိန်ယူရှင်းပြပေးပါတယ်။
Emma's Torch စတောက်ဆိုင်မှာတောက်ကြနေကနေတင်းငွေတွေနေအထိတင်းနှံပေးပြီးတင်းရှိပတ်ကြာတင်ကြပို့ချပေးပါရယ်တင်းနှံတက်ရောက်သူတွေအနေနဲ့အစားအသောက်ချက်ပြုတ်ပြင်ဆင်မှုအစီအစဉ်ကိုဝိုင်းရင်စပုံမှုတွေကတင်ကြပေးတာပါ သင်တန်းဆရာမလော်ရာလက်ခွန်းနာက
နောက်ခံယဉ်ကျေးမှုချင်းမတူကြသူတွေဒီမှာလာဆုံကြတယ်ဆိုတာကိုအမြင်သတိထားပါတယ်။ကျုပ်ကျော်ရာကအစသူတို့ကိုအော်မိတဲ့အခါမှလည်းပြန်သတိထားထိန်းချုပ်ဖို့အရေးကြီးပါတယ်။ဆိုတော့စားသုံးသူတွေအတွက်အစာအသောက်ကောင်းကောင်းပြင်ဆင်ပေးဖို့နဲ့တစ်ဖက်မှာလည်းတည်တည်ချာချာတင် जा ပြတ်တာပေးဖို့ထင်ကြီးလုပ်ရပါတယ်
။လူငယ်တဲ့လေးလအတွင်းဒီတနန်းအစီအစဉ်ကနေ၈ဦးမွေးထုတ်နိုင်ခဲ့ပြီးအဲ့ဒီထက်က၂ဦးကတော့မြို့တွေကစားသောက်ဆိုင်ကြီးတွေမှာအများဆုံးဝန်ထမ်းတွေအဖြစ်အလုပ်ရပါတယ်။ Brody က
Our first graduates are not only
ပထမဆုံးတယောက်ကတော့ပြုံးမန်းထားတာချက်လွန်ပြီးအလုပ်တက်မှာရာထူးလဲကျိုးဘဝတက်ကိုလည်းစတင်ထူထောင်နိုင်ခဲ့ပါတယ်။နောက်ထပ်ဘာတွေစက်ဖြစ်မလဲဆိုတာကိုတွေးပြီးစိတ်လှရှားမိပါတယ်
။စားသောက်ဆိုင်ကိုပိုလူစီကားတဲ့နေရာတစ်ပြောင်းရှိနိုင်ဖို့ Brody ကမျှော်လင့်နေပြီးနယူးယောက်နဲ့တခြားမြို့တွေမှာနောက်ထပ်စားသောက်ဆိုင်ကိုဖွင့်လှစ်နိုင်ဖို့ကြိုးစားနေပါတယ်။နောက်နှစ်အတွင်းဒုက္ခသည်50လောက်ကိုလည်းတနင်္ပေးသွားဖို့စီစဉ်နေတယ်လို့သူကပြောပါတယ်ခင်ဗျာ။
သူရဆုံနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်လှပဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့ကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီနဲ့ဘက်ထရီအဆင့်ဆင့်တိုးတက်ထုတ်လုပ်လာတဲ့အကြောင်းကိုပြောပြပါရစေကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီကို Elon Musk ရဲ့ Tesla ကုမ္ပဏီကဩစတြေးလျမှာတက်ဆင်ပေးခဲ့ပါတယ်။ရပောင်းတရားတွင်တိဆောက်ပေးခဲ့တဲ့ဒီဘက်ထရီကြီးဟာလေဆွမ်းအင်ထုတ်ဆက်ရုံနဲ့ဆက်ထားတဲ့ဘက်ထရီဖြစ်ပြီးဩစတြေးလျတောင်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့တောင်ဩစတြေးလျတည်နယ်အစိုးရကိုပေးလူခဲ့တာဖြစ်ပါတယ်။2019ဒီဇင်ဘာ1ရက်နေ့မှာစတင်လဲပတ်ခဲ့တဲ့ဒီဘက်ထရီကြောင့်24နာရီအပြည့်မီးပေးနိုင်ပြီဖြစ်တဲ့တောင်ဩစတြေးလျပြည်နယ်ဟာကမ္ဘာပေါ်မှာထိတ်တန့်ပြန်ပြည့်မြဲဆွမ်းအင်သုံးဒေသဖြစ်သွားပြီလို့ပြည်နယ်ဝန်ကြီးချုပ်ကကြေညာနိုင်ခဲ့ပါတယ်။ Jamestown မြို့ကလေးမှာတက်ဆင်ထားတဲ့တနာယု129မီဂါဝတ်ထုတ်ပေးနိုင်တဲ့ဒီဘက်ထရီကအိမ်ပေါင်း3000ကျော်အတွက်လုံလောက်တဲ့လျှက်စစ်စွမ်းအင်ကိုပေးနိုင်ပါတယ်။ Tesla ကုမ္ပဏီရဲ့မိဖက်ဖြစ်တဲ့ပြင်သစ်ပိုင်း Neon ပြန်ပြည့်မြဲစွမ်းအင်ကုမ္ပဏီပိုင်း Hornsteel လေစွမ်းအင်သုံးဆက်ရင်ကရတဲ့စွမ်းအင်ကိုဒီဘက်ထရီကတိုးလောင်းပြီးပြန်လည်အသုံးပြုတာဖြစ်ပါတယ်။လေစွမ်းအင်နဲ့နေစွမ်းအင်ကိုအဓိကသုံးနေတဲ့တောင်ဩစတြေးလျပြည်နယ်ဟာမကြခင်နှစ်တွေအတွင်းကပြင်းထန်တဲ့ရာသီဥတုတန်းကြောင့်လျှက်စင်မီးပြတ်တောက်တဲ့အခက်အခဲနဲ့ကြုံခဲ့ရတာဖြစ်ပြီးအခုတော့ဒီဘက်ထရီကြောင့်ပြန်ပြည့်မြဲစွမ်းအင်ကိုအချိန်မရွေးသုံးနိုင်တော့မှာဖြစ်ပါတယ်။ဒါဟာနောက်မှပြန်ပြည့်မြဲစွမ်းအင်ကိုလစ်သီယမ်ဘက်ထရီနဲ့တွဲပြီးသုံးတဲ့ဆက်ရုံတွေတည်ဆောက်နိုင်မဲ့လမ်းစဖြစ်တယ်လို့ Tesla ကုမ္ပဏီကပြောပါတယ်။လစ်သီယမ်ဘက်ထရီထုတ်နိုင်တဲ့အဆင့်ရောက်လာဖို့အတွက်ဘက်ထရီတွေတည်ထွင်မှုမှာအစပြုခဲ့တာကလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကပါ1980မှာဖားကိုလေ့လာဖို့အတွက်ဆန်းသက်ခွဲစိတ်ခဲ့တဲ့လူကီဂယ်ဗာနီဟာကြီးချိတ်နဲ့ဖိထားတဲ့ဖားကိုသူ့ရဲ့တန်တားနဲ့ထိတဲ့အခါဖားချက်လောက်ကတွန့်သွားတာကိုတွေ့တော့ဒရိစံတွေမှာလျှက်စစ်တက်ရှိတာကြောင့်ဖြစ်မယ်လို့တွက်ခဲ့တာပါဒါပေမဲ့သူ့ရဲ့လုပ်ဖို့ကိန်းပက်သိပ္ပံပညာရှင်တဦးဖြစ်တဲ့အလက်ဇန်ဒရိုဗိုလ်ဒါကတော့သူ့လိုမတွေ့ပါဘူးအမျိုးအစားကွဲပြားတဲ့တက်တူနှစ်မျိုးElectrolyte လို့ခေါ်တဲ့စားရည်ပါတဲ့စုံထိုင်းထိုင်းကြားကံမှာဖြတ်ရင်လျှက်စစ်ရမယ်လို့တွက်ခဲ့ပြီးဆက်လက်တည်ထွင်ခဲ့တာလို့ရူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။ပထမဦးဆုံးစတွေ့တာကတော့ voter ပေါ့နော်။ဖားကိုခွဲစိတ်နေတဲ့အချိန်မှာဒီဖားအကောင်လေးကိုရိုက်ထားတဲ့နှံမှုလေးကတစ်ခုကကြီးပြားနောက်တစ်ခုကတွတ်ပြားလို့ဟာမျိုးဖြစ်တဲ့အတွက်သွားတိုးလိုက်တဲ့အချိန်မှာတဘာဝတက်မတူတဲ့တတ်ထူနှမျိုးကြားမှာဆ ਿਆ စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကြောလေးတွေကတုံတုံသွားတဲ့အခါကျတော့ပထမဦးဆုံးသူတို့ထင်ခဲ့တာကတော့ဖားကိုယ်တည်းကဆ ਿਆ စစ်တာထုတ်တယ်လို့ထင်တာပါအမှန်ဆုံးမဟုတ်ပါဘူးဟိုဓာတုဗေဒစွမ်းအင်ရနေပြီးတော့ဆ ਿਆ စစ်စွမ်းအင်ကိုပြောင်းသွားတဲ့ဟာလေးကိုသူစတွေ့တာပေါ့နော
်ဘက်ထရီရဲ့အခြေခံအလုပ်လုပ်ပုံကိုသိရအောင်အယိုးရှင်းဆုံးဖြစ်တဲ့ကားဘက်ထရီကနေစပြီးကြည့်လို့ရပါတယ်
new battery car battery อ่ะ asset เนี่ยมีเนี่ยလုတ်တဲ့ battery ပေါ့เนาะ battery ဟိုထဲမှာခဲပြားနဲ့လျှက်လိုက်အရေးပေါ့เนาะလျှက်လိုက်အရေးဆိုတာဖြစ် electrolyte လို့ခေါ်ပါတယ်အဲ့ဒီအရေးကမရဲမီ sulfuric acid နဲ့ရေကိုရောထားတာပေါ့ဆိုလိုတာဒီ battery အိုးထဲမှာ battery အချောက်ပဲဖြစ်ဖြစ် battery အိုးထဲမှာပဲဖြစ်ဖြစ်လျှက်စစ်တာမရှိဘူးဒါအတုဗေဒစွမ်းအင်ကိုတိုးလောင်ထားတဲ့ပစ္စည်းတစ်ခုပဲအပြင်းနေပြီးတော့မှလျှက်စစ် wire အကျိုးနဲ့ဖြစ်ဖြစ်မီးနဲ့တွေ့လိုက်တာပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ဆက်လိုက်တာပဲဖြစ်ဖြစ်မော်တာတစ်ခုနဲ့သွားပြီးတော့ဆက်လိုက်တာအဲ့ဒီအချိန်ကျမှ
အထဲမှာဓာတုပေဒါဆွမ်းအင်ကနေလျှက်စစ်တက်ကိုပြောင်းသွားတာအဲ့တော့ဘက်ထရီအိုးဆိုတာလျှက်စစ်တက်ကိုတူလောင်ထားတာမဟုတ်ဘူးဓာတုပေဒါဆွမ်းအင်ကိုတူလောင်ထားပြီးတော့မှလျှက်စစ်တက်ကိုပြောင်းပေးတယ်ပစ္စည်းတစ်မျိုးလို့နားလည်ရမှာဖြစ်ပါတယ်ကာဘက်ထရီကလျှက်လိုက်ရေအီလက်ထရိုလိုက်ဆာချူရိတ်အက်ဆစ်ကံငယ်ရင်းပြီးနဲ့ရေပါပြီးခဲအောက်ဆိုက်နဲ့ခဲပြားတွေကိုအကန့်လိုက်အကန့်လို အဖိုးအားရင်းနေပဲဖြစ်တဲ့အတွက်လျှက်စစ်စီးတာအပြင်မှာတွေ့လိုက်တဲ့ဝါရကျူးမှပဲစီးတာဖြစ်ပါတယ်ဒါကတော့ဘက်ထရီရဲ့အဓိကအချက်ပါ
ဘက်ထရီအဆင့်ဆင့်တိုးတက်လာတာကိုကြည့်ရအောင်ပါ
ပထမဦးဆုံးစတုံးတဲ့ဘက်ထရီကတော့အဲ့လိုမျိုးဘက်ထရီပြီးတဲ့အခါကျတော့ကျွန်တော်တို့ဓာတ်ခဲအချောက်ပေါ့နော်ဓာတ်ခဲအချောက်ဆိုလို့ရှိရင်လည်းသူ့အထဲမှာပြည့်လျှက်လိုက်အရေးသူကတော့ gel အနေနဲ့ပေါ့နော်ကော်လိုဟာမျိုးတစ်မျိုးထည့်ထားပြီးသူ့မှာကာဗွန်ကြောင်းလေးပါတယ်တရားစစ်တပ်စီးလို့ရတဲ့ကာဗွန်ကြောင်းလေးနဲ့ဓာတုစွမ်းအင်ကိုသူတိုးလောင်ထားတာပဲဖြစ်ပါတယ်နောက်တစ်မျိုးဆိုလို့ရှိရင်တရားစစ်တပ်အာကုန်သွားတဲ့အခါကျန် charge လုပ်ရတဲ့ chargeable battery လို့ခေါ်ပါတယ် nickel cadmium battery ပေါ့နော်နီကယ်ဆိုတဲ့ဓာတ်နဲ့ကက်ဒမီယမ်ဆိုတဲ့သတ္ထုနှစ်ခုကိုတွဲပြီးတော့တုံထားတဲ့ဘက်ထရီဖြစ်ပါတယ်။နောက်တစ်ခုကဒီတဲ့ပို့ပြီးအစင်မြင့်တဲ့ဟာနီကယ်မက်တယ်ဟိုက်ဒရိုက်ဘက်ထရီလို့ခေါ်ပါတယ်။သူ့ကိုမြန်မြန်လျှက်စစ်တာ charge လုပ်လို့ရပါတယ်။ဟိုရိုးရိုးဘက်ထရီအိုးတွေဆိုရင်တရက်လောက် charge လုပ်ရတယ်။နီကယ်ကက်ဒမီယမ်ဆိုလို့ရှိရင်လည်းနာရီအကြာကြီးနဲ့ charge လုပ်ရပါတယ်။နောက်ပိုင်းထွင်လာတဲ့နီကယ်မက်တယ်ဟိုက်ဒရိုက်ဘက်ထရီကြတဲ့အခါကျလျှက်စစ်တာကို charge လုပ်ရတာမြန်လဲမြန်တယ်။နောက်တစ်ခုကသူကအစိတ်မရှိဘူးပေါ့။ကွနာနီကယ်ကက်ဒမီယမ်ဆိုလို့ရှိရင်သူကစိတ်ဓာတ်တွေပါလို့ပါနီကယ်ကက်ဒမီယမ်ဘက်ထရီလို့ elephant memory လို့ခေါ်တယ်သူကိုလျှက်စစ်တပ်ကိုကုန်အောင်အထိသုံးချလိုက်ပြီးတော့မှပြန် charge လုပ်ရတယ် charge မလုပ်လို့ရှိရင်နီကယ်ကက်ဒမီယမ်ဘက်ထရီတွေကတစ်ဝက်တစ်ပြက်လောက်ပဲ charge လုပ်တယ်အဲဆိုတော့လျှက်စစ်တပ်အပြည့်ပြန်မရဘူးခဏခဏသူကဘက်ထရီကုန်ကုန်တိုင်းပြန် charge လုပ်ရတယ်အဲဒါနီကယ်မက်တယ်ဟိုက်ဒရိုက်မှာလုံးဝမရှိတော့ဘူးပေါ့နော်ဒီတဲ့ပို့ပြီးအဆင့်ပြင်လာ1990နောက်ပိုင်းကျတဲ့အခါကျ lithium ion battery ပေါ်လာပါတယ်။ဘာလဲဆိုလို့ရှိရင်သူက lithium ဓာတ်တစ်မျိုးရဲ့ ion ပေါ့နော်။တရားစစ်အဖို့ဓာတ်တွေကိုတူလောင်ထားနိုင်တဲ့ battery တစ်မျိုးဖြစ်ပါတယ်။သူကခုန nickel metal hydride တို့ nickel cadmium battery တို့တဲ့သူက power ထိန်းထားနိုင်တာနှစ်ဆလောက်ပို့တယ်။သူကခုနဒီ elephant memory ဆိုတာလည်းမရှိတော့ဘူး။သူ့ရဲ့အခြေခံအပြင်အခုဆိုလို့ရှိရင် lithium cobalt oxide ဒါမှမဟုတ် lithium iron phosphate ဆိုတဲ့ဟာနဲ့တွဲပြီးလုပ်ထားတဲ့ဟာပါဒီဘက်ထရီရဲ့ efficiency အဆိုသူတို့ရှင်ပေါ့နော်စွမ်းရည်ကတော်တော်ကောင်းပါတယ်သူ့ကိုအကြိမ်ပေါင်းမြောင်များစွာလဲ charge လုပ်လို့ရပါတယ်နောက်နှစ်အကြာကြီးတုံးလို့ရအောင်အခုတော်တော်ကိုအဆင်မြင့်လာပါပြီ
ဒီလိုအဆင်မြင့်တဲ့ဘက်ထရီတွေထဲမှာ Tesla ကုမ္ပဏီက Australia နိုင်ငံအတွက်တည်ဆောက်ပေးတဲ့ဘက်ထရီကသိက္ကိုကောင်းမွန်တယ်လို့ဒေါက်တာပရိသတ်တင်ကပြောပါတယ်နောက်တစ်ပတ်မှာတော့ဒီ Tesla ကုမ္ပဏီကဘက်ထရီနဲ့အာကာသစခန်းမှာသုံးနေတဲ့ဘက်ထရီတွေပြင်ကိုယ်တိုင်သုံးဖို့အတွက်ဘက်ထရီလုံနည်းကလေးတွေကိုပါဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင်
ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်အတိအမှတ်ပြုလိုက်တဲ့အပေါ်မကျေနပ်ကြောင်းပြသဖို့ပါလက်စတိုင်းအုပ်စုတွေကအထွေထွေသပိတ်ဆင်နွှဲဖို့တိုက်တွန်းထားချိန်မှာပဲဂါဇာကမ်းမြောင်ဒေသမှာဒီနေ့ဖြစ်ပွားခဲ့တဲ့ပဋိပက္ခအတွင်းအစ္စရေးစစ်သားတွေရဲ့လက်ချက်ကြောင့်ပါလက်စတိုင်းအမျိုးသားတဦးသေဆုံးသွားခဲ့ပါတယ်အစ္စရေးနဲ့ဂါဇာနယ်စပ်မှာဖြစ်ခဲ့တဲ့ဒီပဋိပက္ခအတွင်းအသက်30အရွယ်မမူဒ်အယ်မာစရီသေဆုံးခဲ့တယ်လို့အစ္စရေးကျန်းမာရေးဝန်ကြီးဌာနကအတည်ပြုပြောပါတယ်ဒီပဋိပက္ခအတွင်းမှာအစ္စရေးစစ်တပ်ကလူမျိုးကိုပစ်ခတ်ခဲ့ပြီးအဲ့ဒီလူတွေဟာအကြမ်းဖက်အတီရုံဖြစ်အောင်အ धिक လုံဆော်သူတွေဖြစ်တယ်လို့အစ္စရေးဘက်ကဆွဆဲလိုက်ပါတယ်နော်ဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပြီးအမေရိကန်တန်ရုံကိုလည်းအဲ့ဒီကိုပြောင်းရွှေ့မယ်လို့သမ္မတဒေါ်နယ်ထရန့်ကဗဟုဦးနေ့ကကြေညာလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံသားဌာနကကမ္ဘာတစ်ဝှမ်းမှာရှိတဲ့အမေရိကန်တန်ရုံတွေကိုလုံခြုံရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်တရုတ်နိုင်ငံကိုရှေ့သတင်းမှာတွားရောက်တဲ့အခါမှာမြောက်ကိုရီးယားကျွမ်းဝင်မှာတင်မာမှုတွေဖြစ်ပေါ်နေတာနဲ့မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အကြေခတ်ဒီကပြောလိုက်ပါတယ်။မြောက်ကိုရီးယားဟာမကြသေးခင်ကပဲတိုက်ချင်းပြပယ်ထိန်းသိမ်းကြီးတစ်စင်းကိုဆန်းသပ်ပြုတ်လွက်ခဲ့ပြီးတော့ဒါဟာသူတို့ရဲ့အင်အားအပြင်းထန်ဆုံးဒုံးကျည်ဖြစ်တယ်လို့လည်းယူဆရပါတယ်2019ခုနှစ်ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လန်ဒေါ်ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်စင်မှုခရစ်စတီယာနိုရိုနောဒိုကရသွားပါတယ်ရိုနောဒိုကဘာစီလိုနာတိုက်စင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်စင်မှုနေမာတို့ကိုကြော်ဖြတ်ပြီးတော့ ဥရောပအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုရသွားတာဖြစ်ပါတယ်ဒါဟာရိုနယ်ဒိုအတွက်တော့ဒီရွှေဘောလုံးစုကို5ချိန်မြောက်ရလဲဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Banan ဖြစ်ပါတယ်ကျွန်မအရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လိုချင်းည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.